ကိုနေဖုံးလက်တွေ့ရဲ့ဒီကွန်ပျူတာမှုအတွက် ICD ဖွဲ့ရတဲ့ဦးဆောင်ပြီးနေပညာဆိုင်ရာစနေဝက်တရားကိုဒီကျင်းပဖို့ရှိနေတယ်လို့သိရတယ်ဗျာအဲ့ဒါနဲ့ပတ်သက်ပြီးတော့အနေငယ်ရှင်းပြပေးသေးလို့ပါတယ်ဗျာ
အဲ့တော့ဒီနိုင်ငံတကာမှာတော့ချို့နိုင်ငံတော်တော်များများမှာကျွန်တော်လုပ်ပြီးသွားပြီမြန်မာနိုင်ငံအနေနဲ့ဆိုရင်တော့ပထမဦးဆုံးပေါ့သူကတော့အမေရိကန်ကနေစမိတ်ဆက်တာပေါ့နော်ဒီ Tech Camp ဆိုတဲ့ဟာသူတို့ဖြစ်တော့ဒီ technology သမားတွေပေါ့နော်နီးပညာသမားတွေနီးပညာရှင်တွေနဲ့တစ်ဖက်က Cyber Society လို့ခေါ်တဲ့လူမှုအခြေပြုဖွဲ့စည်းရေးနဲ့ကြားမှာ link ချိတ်ပေးတဲ့ပွဲမျိုးလေးပေါ့နော်အဲ့တော့ဒီနီးပညာတွေကလည်းရှိတယ်ကွာကျွန်တော်ရှိမှာဆို Cyber Society တွေကလည်းဖွံ့ဖြိုးလာပြီပေါ့ဗျာအဲ့တော့ဒီမှုခြေပြုဖွဲ့စည်းတွေကသူတို့ရဲ့လုပ်ငန်းတွေလုပ်တဲ့အခါမှာဘယ်လိုနီးပညာတွေကိုသုံးလို့ရတယ်เนาะအဲ့လိုနီးပညာတွေသုံးရင်တော့ပြန်သူတို့ရဲ့လုပ်ငန်းတွေဘယ်လိုတွင်းကျဲလာမလဲပို့ပြီးတော့တိုးတက်လာမလဲဒါမျိုးတွေကိုလင်းချိတ်ဖို့တော့လိုနေသေးရပါတော့အဲ့တော့ကျွန်တော်တို့ကတရားလေးတစ်ခုဖြစ်သွားအောင်ပေါ့เนาะအဲ့နောက်နှစ်ဖက်ကိုကျွန်တော်ချိတ်ဆက်ပေးတဲ့ပွဲမျိုးလေးပေါ့ Tech Camp ဆိုတာ
ဘယ်လိုလောက်စချင်ပါမှာလဲ
ကျွန်တော်တို့လောက်မှာတော့ဒီ January 13-14 နှစ်ရက်ပေါ့နော်အဲ January 13-14 ရက်မှာကျွန်တော်တို့ MICD ပတ်ထင်းမှာကျွန်တော်တို့လောက်မှာပေါ့နော
်ဒီလိုနေပညာဆိုင်ရာဆွေးနွေးပွဲတရက်ကျင်းပတယ်ဆိုတော့လေဒီမှာပါဝင်ပို့ချမဲ့ပုံကိုတွေရောဒီပြည်တွေရဲ့ပုံကိုတွေပဲလားတခြားနိုင်ငံကပညာရှင်တွေရောပါလာဘူး
အတော့ workshop ရဲ့သဘောတရားကတော့ကျွန်တော်တို့အားလုံးကဒီမှာခေါင်းစဉ်16ခုလောက်ရေးတာပေါ့နော်ကျွန်တော်တို့ဒီပွဲကိုလောက်တာကကျွန်တော်တို့ USA ကလည်းပါတယ်နောက်ပြီးတော့ American တန်ရုံးကလည်းပါတယ်နောက်ကျွန်တော်တို့မီတို့ပေါ့နော်ကျွန်တော်တို့၃ခုပူးပေါင်းပြီးလောက်တာပေါ့နော်အဲ့တော့ကျွန်တော်တို့ကအခြားဤပညာရာကျွမ်းကျင်တဲ့နိုင်ငံတကာပညာရှင်တွေလည်းကျွန်တော်တို့လာမယ်ဖိတ်ထားတယ်ပြီးတော့မြန်မာနိုင်ငံအတွင်းမှာရှိတဲ့ဒီဤပညာကျွမ်းကျင်သူတွေပေါ့နော်အဲ့ဒါအဲ့လူတွေကလည်းကျွန်တော်တို့ဦးဆောင်ဆွေးနွေးမဲ့သူတွေအဖြစ်ပါဝင်လာမှာဖြစ်ပါတယ်တခုတစ်ယောက်ချင်းနေလည်းတက်လို့ရတယ်ဒါမှမဟုတ်အဖွဲ့အစည်းကိုကိုးစားပြုပြီးတော့လည်းတက်လို့ရတယ်ဒါပေမဲ့တက်ချင်တယ်ဆိုရင်တော့ကျွန်တော်တို့ကဒီလျှောက်လာတင်ရမှာပေါ့နော်ကျွန်တော် Facebook page ရှိတယ်ဗျ www.facebook.com/techcampmyangon ဆိုတဲ့ page ပေါ့နော်အဲ့ page မှာကျွန်တော်တို့လျှောက်လာတင်လာတယ်အဲ့လျှောက်လာကိုကျွန်တော်တို့ဖြည့်ပြီးတော့ကျွန်တော်တို့ရှိရလျှောက်လာပို့အောင်ပါပေါ့နော်ကျွန်တော်တို့အချီးရောက်ဖြစ်စေခြင်းတဲ့ကြောင့်တရ90 200ကျားလောက်ပဲလျှောက်လာတင်တဲ့ထက်ရနေပြီကျွန်တော်တို့စီစစ်ပြီးတော့ရွေးချယ်သွားမှာဖြစ်ပါတယ
်ဆွေးနွေးပွဲမှာပေါ့လေအခုပြောလာတော့ပေါ့အဓိကခေါင်းစဉ်16မျိုးလောက်ပါမယ်ဆိုတော့ဘာတွေများပါမလဲဗျ
ခေါင်းစဉ်တွေရတော့ဗျာကျွန်တော်တို့တည်ပြီးသားလည်းပါတယ်တချို့ဟာကြတော့နည်းနည်းကျွန်တော်တို့နဲ့စိတ်နေရမျိုးတွေပါတယ်ပေါ့အထူးသဖြင့်ဒီ crowd funding လို့ဟာမျိုး crowd funding ဆိုတာကကျွန်တော်တို့ဒီလူတွေတယောက်ထဲကနေပတ်စံနေအများကြီးပေးတာမဟုတ်ဘဲနဲ့လူအများကြီးကနေပြီးတော့တယောက်နည်းနည်းနည်းနည်းပေးပြီးတော့ကျွန်တော်တို့ပတ်စံငွေကြေးရပြီးတော့ဒီငွေနဲ့ပြန်ပြီးတော့အလုပ်လုပ်တာမျိုးတွေနောက်ပြီးတော့ mapping ပေါ့နော် mapping ဆိုတာဒီကျွန်တော်တို့ Google Map ပေါ်မှာကျွန်တော်တို့နိုင်ငံမှာဘယ်နေရာမှာတော့ဘာတွေဖြစ်နေဘယ်နေရာမှာဖြစ်နေဆိုတဲ့ကိစ္စတွေဒီ map ကနေတစင်ကျွန်တော်တို့နိုင်ငံတကာကိုဖော်ထုတ်တင်ပြတာမျိုးတွေเนาะဒီလိုမျိုးနောက်ပြီးတော့အစိုးရကို advocate လုပ်တာပေါ့နော်အစိုးရကိုအကြံပြုဆွေးနွေးတဲ့အခါမှာကိုယ့်ရဲ့ Facebook account တွေကိုယ့်ရဲ့ blog တွေကိုတုံးပြီးတော့ဘယ်လိုမျိုးအစိုးရကိုအကြံပြုဆွေးနွေးနိုင်မလဲဆိုတာမျိုးတွေပေါ့နော
်ကိုနေဖုံးလက်တို့အနေနဲ့တစ်ဖက်မှာလည်းဒီမြန်မာနိုင်ငံနေရာအနောက်ကိုသွားပြီးမှဒီနေပညာဆိုင်ရာဆွေးနွေးပို့ချမှုတွေလုပ်နေတယ်သင်တန်းပေးမှုတွေလုပ်နေတယ်ဆိုတော့ဒီလက်ရှိမြန်မာနိုင်ငံရဲ့ဒီနေပညာနဲ့အကျွမ်းဝင်မှုချင်းတွေကဒီဘယ်လိုအနေထားရောက်နေပြီ
အများကြီးနည်းသေးတာပေါ့နော်ကျွန်တော်တို့ဒီ percentage ကြည့်မယ်ဆိုဒီ internet penetration rate ကဒီ internet သုံးဆွဲမှုပမာဏကကျွန်တော်ထင်တယ်400ခန်းတော့900ခန်းတော့ပဲရှိသေးတယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့အဲ့ဒါလည်းတိကျတဲ့စဉ်းစားလည်းမရှိပါဘူးနော်ဒါပေမဲ့တိတ်မကြခင်တစ်နှစ်အတွင်းမှာဒီ Telenor တို့ဥပဒေတို့လည်းဝင်လာတဲ့နောက်ပိုင်းမှာတော့ဒီနည်းပညာအရသုံးဆွဲသူပမာဏအများကြီးတက်လာမယ်လို့ထင်တယ်ဗျအော်ကျွန်တော်တို့ဒီနယ်တွေသွားပြီးတော့စာတင်တဲ့ကိစ္စတွေမှာကျွန်တော်တို့တွေ့ရတဲ့ဟာကတော့ဒီပညာကြီးပဲဒီတိုင်းလွှတ်ပေးလိုက်ရင်လူတွေကနည်းနည်းမကောင်းတဲ့ဘက်ကိုသုံးတာနည်းနည်းပုံများတယ်ဗျကျွန်တော်တို့ဖြစ်စေချင်တာတော့ဒီပညာနဲ့အတူပေါ့နော်ပညာရေးနယ်ပယ်ကနေပါထပ်ပြီးတော့ awareness ပေါ့နော်သိမှုကိုထပ်ပြီးတော့မြှင့်ပေးနိုင်မယ်ဆိုရင်တော့ဒီဒီပညာတိုးတက်မှုကအစိုးဘက်ရွှေ့တာတက်ဆိုင်အကောင်းဘက်ရွှေ့တဲ့ဟာပုံများသွားမယ်လို့ထင်တယ်ဒီလိုနည်းနည်းလည်းတက်နိုင်များတော့အဲ့ဒါတွေကိုလိုက်လုပ်နေပါတ
ယ်တရင်အချက်လက်နဲ့ဒီဆက်တွေ့ဒီပညာတွေကိုဒီဆက်ဆက်ထိချုပ်ခဲ့တဲ့ဒီမြန်မာအစိုးရအနေနဲ့ပေါ့လေဒီအစိုးရတက်လက်ထက်မှာဖြေလျှော့ပေးလာတာတွေ့ရတယ်နောက်တစ်ချက်ဒီလိုဘာကန့်တို့ကိုနေဖုံးလက်တို့လုံမဲ့ဆွေးနွေးပွဲတွေမျိုးတို့ဒီလွတ်လွတ်လပ်လပ်ရှင်းပွင့်ရလာတာဒီပြည်သူတွေဘာတွေများအကျိုးရှိနိုင်လဲ
ဟိုအရင်စစ်အစိုးရလက်ထက်မှာတော့ကျွန်တော်တို့လုပ်ခဲ့ဘူးပါတယ်2009တော့ကျွန်တော်တို့ဒီ blog တွေကိုကျွန်တော်တို့မိတ်ဆက်ပေးတာနော် MICD မှာလုပ်ခဲ့ဘူးတယ်အဲ့မှာအဲ့လိုလုပ်လိုက်တဲ့အခါကျတော့ blog ဆိုတာပါလဲဆိုတာသိသွားတယ်ပေါ့နော်သုံးတက်မှသာလာလျင်ဒီကောင်ရဲ့အကျိုးကျေးဇူးကိုရအောင်ဟိုကခက်တာကျွန်တော်တို့ရှိမှာဘာဖြစ်လဲဆိုသိရောမသိရနီးပညာတွေကရှိနေတယ်မသိဘူးမသိတော့မလေ့လာအောင်မလေ့လာတော့မသုံးတော့မသုံးတော့ဒီဘက်ကနည်းပညာကပေးနိုင်တဲ့အကျိုးကျေးဇူးတွေကျွန်တော်တို့ကမရဘူးဖြစ်နေတာပေါ့နော်အဲ့တော့ကျွန်တော်တို့ကဒီလိုပွဲမျိုးတွေလောက်တာအများကြီးထိရောက်ပါတယ်အကျိုးလည်းရှိတယ်ဒါအစိုးရကလည်းဒါကျေးဇူးတင်ရမယ်ပိတ်ထားမယ်ဆိုရင်ဘာမှသိမှာမဟုတ်ဘူးဒါပေမဲ့ခက်တာအများကြီးဒီလိုမျိုးအပြူသဘောဆောင်တဲ့ကိစ္စတွေကျွန်တော်တို့တွေ့လာရတယ်ဆိုပေမဲ့လည်းတစ်ဖက်ကကျွန်တော်တို့ဒီဥပဒေတွေကတော့ကြံ့နေသေးတာပေါ့နော်အခုကျွန်တော်တို့ဘန်နာတွေမရှိတော့ဘူးကျွန်တော်တို့သုံးလို့ရပါတယ်ဒါပေမဲ့ခက်တာကကျွန်တော်တို့ electronic transaction act ဆိုတာမျိုးရှိနေသေးတယ်နောက်ပြီးတော့ဒီပြည်သူလူထုရဲ့ဒီနည်းပညာနဲ့ပတ်သက်ပြီးတော့အသိဉာဏ်ရေးခြင်းကိုလည်းတိတ်ပြီးတော့အစိုးရအနေနဲ့မမြင့်ပေးနိုင်ဘူးပေါ့နော်အဲ့တော့ဥပဒေတွေလည်းပြင်နိုင်မယ်နည်းပညာနဲ့ပတ်သက်တဲ့ပြည်သူလူထုရဲ့သိမှုကိုလည်းကျွန်တော်တို့ပညာရေးစနစ်ကနေတစ်ဆင့်မြင့်ပေးနိုင်မယ်ဆိုရင်တော့ကျွန်တော်တို့အများကြီးရှေ့ဆက်ပြီးမျှော်လင့်လို့ရအောင်
ခုလိုဖြစ်ကြပြီတော့ကိုနေဖုံးလက်ကို RFA ကကျေးဇူးထူးတက်ရှင်ပါ
ကျေးဇူးတင်ပါ